ဒီကနေ့တလင်းလာနေ့မှာမြန်မာနိုင်ငံဆေးဆိုးရရုံမြင့်တန်ကြားဌာနကနာကစ်ဆိုင်ကလုန်းမုန်တိုင်းကြောင့်တေးကျေးပျောက်ဆုံးစည်များကိုပြင်ဆင်ပြီးပြန်လည်လွှင့်ရမှာ4000နီးပါးတေဆုံးပြီး3000နီးပါးပျောက်ဆုံးနေတယ်လို့ဆိုပါတယ်။ဒါပေမဲ့မုန်တိုင်းတန်ကြောင့်တေဆုံးသူဥယျာဟာ1000အထိရှိလာနိုင်တယ်လို့မြန်မာနိုင်ငံဆေးဆိုးရနိုင်ငံသားရေးဝန်ကြီးဦးညာဝင်းကပြောကြားကြောင်းလည်းသိရှိရပါတယ်။ကုလသမဂ္ဂကိုယ်စားလှယ်ရေးနဲ့နိုင်ငံတကာအထောက်အကူပြုအေဂျင်စီတွေကိုခေါ်ယူရှင်းပြတဲ့တလင်းလာနေ့ရှင်းလင်းပွဲမှာဦးညာဝင်းကအဲဒီလို1000နီးပါးတေဆုံးနိုင်တယ်လို့နိုင်ငံခြားသံတမန်တွေကိုပြောကြားခြင်းဖြစ်ပါတယ်။တိတ်နဲ့ချီးတဲ့လူများလဲအိုးအိမ်မဲ့အခုဖြစ်နေပြီးအစာရေစာနဲ့ဓာတ်ဆီဈေးဟာမတရားတက်နေကြောင်းသိရပါတယ်။နိုင်ငံတကာရဲ့အထောက်အကူကိုကုလသမဂ္ဂကနေတဆင့်လက်ခံဖို့ဆန္ဒရှိတဲ့အကြောင်းအရေးလက္ခဏာကိုမြန်မာနိုင်ငံဆီအစိုးရကဒီကနေ့ပြသတယ်လို့သိရပါတယ်။အာဆီယံအဖွဲ့ရဲ့အတွင်းရေးမှူးချုပ်ကတော့အဖွဲ့ဝင်နိုင်ငံတွေကိုမြန်မာနိုင်ငံလေဘေးဒုက္ခကိုအရေးပေါ်အခုအညီအညာပေးဖို့ရာတောင်းဆိုထားတယ်လို့သိရပါတယ်။မုံတိုင်းတန်းကြောင့်တိုင်းပြည်မှာတေကြီးပျက်စီးဆုံးရှုံးမှုတွေရှိတဲ့ကြားကပဲမြန်မာနိုင်ငံဆီဆိုးရကဖွဲ့စည်းပုံအခြေခံဥပဒေကြမ်းပေါ်မှာသဘောထားခံယူမဲ့ပြည်သူ့စန္ဒခံယူပွဲကိုစနေနေ့မှာမူလအစီအစဉ်တိုင်းကျင်းပသွားမယ်လို့ကြေညာပါတယ်။